ရုရှားသမ္မတဗလာဒီယမ်မီယာပူတင်နဲ့ထိပ်သီးတွေ့ဆုံမှုပြုလုပ်ဖို့နိုင်ပိုင်းနာလူတော့တဲ့အချိန်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကတွေ့ဆုံမှုပုံမျှလေးချက်မထားသလိုဥရောပသမ္မတဟာအစဉ်လာအယအမေရိကန်ရဲ့အနီးဆက်ဆုံးမဟာမိတ်မိတ်ဆွေအဖွဲ့ဖြစ်တယ်ဆိုတာကိုလည်းငြင်းဆန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အကြီးအမားဆုံးရန်သူဟာဘယ်သူဖြစ်တယ်လဲဆိုပြီးတော့ CBS သတင်းဌာနကသမ္မတထရန့်ကိုငြင်းများခဲ့ရမှာကျွန်တော်တို့မှရန်သူတွေအများကြီးရှိနေတယ်လို့သူအနေနဲ့ထင်တဲ့အကြောင်းသမ္မတထရန့်ကဖြေကြားလိုက်ပါတယ်။အခုဥရောပသမ္မတကိုခင်ဗျားမထင်ဘူးမဟုတ်လား။ဒါပေမဲ့သူတို့ဟာရန်သူအဖွဲ့တစ်ဖွဲ့ဖြစ်တယ်လို့ပြောဆိုပါတယ်။ရုရှားဟာဆိုရင်လည်းတေးကြတဲ့ရန်သူတွေကအဖွဲ့တစ်ဖွဲ့ဖြစ်တယ်လို့လည်းသမ္မတထရန့်ကပြောဆိုလိုက်ပါတယ်။ရုရှားသမ္မတပူတင်နဲ့တွေ့ဆုံဖို့အတွက်ဆွေးနွေးနိုင်ငံဟဲလ်စင်ကီမြို့ကိုသမ္မတဒေါ်နယ်ထရန့်တောရောက်နေစီမှာပဲသမ္မတထရန့်ရဲ့မှတ်ချက်ပြုစကားကိုထုတ်လွှင့်နေတာဖြစ်ပါတယ်။ဆွေးနွေးပွဲမှာမစ္စတာပူတင်နဲ့ပူးပေါင်းလှုပ်ကြိုင်လို့ရနိုင်တဲ့ကိစ္စတွေကိုရှာဖွေမှာဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်။ရုရှားသမ္မတပူတင်ဟာအနောက်နိုင်ငံတွေရဲ့အဖွဲ့အစည်းတွေဖြစ်ကြတဲ့ NATO နဲ့ EU အဖွဲ့တွေကိုဝေဖန်တိုက်ခိုက်ပြောဆိုနေတာလည်းဖြစ်ပါတယ်ခင်ဗျာ။